နောက်ကိုဒီနေ့ပရီးမီးယားလိဂ်ယာဒီကတော့ပြီးသွားပြီဆိုတော့တန်တဲ့အတင်းတွေလည်းဆင်းသွားပြီတက်တဲ့အတင်းတွေလည်းတက်လာဖို့ရှိနေတယ်ချန်ပီယံလိဂ်ဝင်တဲ့အတင်းတွေလည်းဝင်ပြီဆိုတော့အားလုံးချုပ်ပြီးတော့ပေါ့နော်ဒီနေ့ထူးခြားချက်လေးတွေဘာတွေများရှိမလဲကိုကနောက်ကို
ဟုတ်ကဲ့ပြီပရီးမီးယားလိဂ်တရားတွေပြီးဆုံးတဲ့ကတော့ဒါဒီဆန်ဂျေမတ်တန်တွေထူးခြားချက်ဆင်းသွားကြတာနောက်ကြတော့ချန်ပီယံလိဂ်ဆိုမျိုးပေါ့နော်ဒါပေမဲ့ဒီနှစ်ကတော့ပို့ပြီးတော့ကိုထူးခြားတဲ့ဆန်ဂျေနဲ့မတ်တန်တွေအများကြီးရှိနေလို့ပြောလို့ရတယ်ကြာဘာလို့လဲဆိုတော့ချန်ပီယံမန်စီးတီးကြောင်းတော့ကျွန်တော်ချန်ပီယံမန်စီးတီးကဒီနှစ်မှာ1992ကနေစတဲ့ပရီးမီးယားလိဂ်နဲ့ပြောင်းပြီးနောက်ပိုင်းမှာပေါ့နော်ရော့ကော9ခုလောက်ကိုသူကချိုးဖြတ်သွားတာကရော့ကော ਨੇ ပြောရမယ်ကျွန်တော်ကပထမဆုံးအမှတ်ကစပြန်ပြီးတော့အမှတ်တရရသွားတယ်ကြာအမှတ်တရပြည့်သွားတာပရီးမီးယားလိဂ်တမိုင်းမှာပထမဆုံးတည်းနောက်တွင်းကိုမှလည်း169ရလာမှာ169ဆိုတာချက်စီးရ139နဲ့စံချိန်ဒေတာကိုချိုးဖြတ်သွားတာကနောက်ပြီးတော့နိုင်ပွဲသက်တိုက်စံချိန်မှလည်းသူက18ပွဲသက်တိုက်နိုင်တော့ဆိုတာပရီးမီးယားလိဂ်တမိုင်းမှာပထမဆုံးတည်းဖြစ်တယ်နောက်ကိုယ်ပါစေချက်ဒီနောက်ပြီးတော့အဝေးကွင်းနိုင်ပွဲအများဆုံးစံချိန်ပြီးပေါ့နော်အဝေးကွင်းသူတို့16ပွဲထိနိုင်တယ်ပေါ့နော်18ပွဲသက်တိုက်နိုင်ပွဲစံချိန်ဆိုလိုက်တာပရီးမီးယားလိဂ်တမိုင်းမှာတစ်ခါမှကိုပြီးမရှိခဲ့ဘူးရဲ့အတင်းပေါ့နော်ကို2000-2004နော်အစင်းနဲ့အတင်းအားဒါရှုံးမရှိစံချိန်နဲ့ဒါဘက်ကဖြစ်ပြီးတာတော့ဒါတခုပေါ့နော်ဒါပေမဲ့ကျွန်တော်ထင်ရတော့ဒီနှစ်မန်စီးတီးအတင်းရဲ့ပရီးမီးယားလိဂ်ဖလာရတာရောတခြားစံချိန်တွေရောအလုံးကိုချုံချုံတုံးတက်ရမှာဆိုတော့ဒါပရီးမီးယားလိဂ်တမိုင်းမှာအကောင်းဆုံးအတင်းကိုပြောလို့ရတယ်ပေါ့နော
်ဆိုတော့ခုနမန်စီးတီးရဲ့အကောင်းဆုံးဟုတ်လားအတင်းတင်းနေနဲ့စံချိန်တင်တယ်လို့ပဲလီဗာပူးကလည်းပဲစံချိန်တင်တာရှိတယ်နော်ဒီချန်ပီယံစ်လိဂ်အပါအဝင်
ဟုတ်ကဲ့ကြလီဗာပူးစံချိန်တင်တာတည်းဒီဟိုသူ့ရဲ့ကစားသမားဆာလက်ကစံချိန်တင်သွားတာဆိုတော့ဘောင်းကျော်ဆာလက်ကပရီးမီးယားလိဂ်မှာ32ခုတင်တာပေါ့နော်32ခုတင်တယ်ဆိုတာပရီးမီးယားလိဂ်တမိုင်းမှာဒါဒီပထမဆုံးပေါ့နော်အရင်ပရီးမီးယားလိဂ်မှာဆာလက်တို့ကတော့ဒါ32ခုဒီတင်သူရဲ့ဒါမှဆာလက်ကတော့ဒါ32ခုဒီတင်တယ်ဆိုတော့1992ပရီးမီးယားလိဂ်နာမည်ပြောင်းပြီးနောက်ပိုင်းမှာဒါပထမဆုံး39ခုဒီတွင်းနဲ့ကစားသမားဖြစ်တော့မှတ်တမ်းဝင်တယ်ဒါနောက်ပြီးသူက PSV အကောင်းဆုံးကစားသမားစုရဲ့အခြားဘောလုံးသမားချင်းချင်းအနေစုချင်းချင်းနဲ့အကောင်းဆုံးကစားသမားစုရဲ့နောက်ဒီဘောလုံးကလောင်ချင်းတွေပေါ့နော်စုချင်းချင်းနဲ့အကောင်းဆုံးကစားသမားတွေလည်းတင်ပေးပြီးရောရသွားတယ်ဆိုတော့လီဗာပူးမသိနေနဲ့ဒီနေ့မှတိတ်ပြီးရောစံချိန်နေနေရှိဘူးဒီအောင်မြင်မှုမရဘူးချန်ပီယံလိဂ်ဝင်ခွင့်တော့ရတယ်ပေါ့နော်ဒီချန်ပီယံမဖြစ်ပေမဲ့ဒါဒီဆာလက်တယောက်ချင်းပတ်သွားတော့ဒါဒီနေ့မှာပထမဆုံးလည်းဒီပါဘူးကိုစပြီးတော့ကြောင်းဖြစ်ပြီးတော့ကစားတဲ့မျက်ခြေတွေပဲပေါ့နော်ဒီပြီးခဲ့တဲ့3နှစ်စလုံးဒီစပါတိုက်စစ်မှုတွေကြီးကတော့လျှောက်ဒါပြင်းပြပြီးကိုတင်းနေရလာတဲ့ဒီမှတ်တမ်းကိုဒါဆာလက်ကလီဗာပူးကိုပထမဆုံးစရောက်ပြီးကျွန်တော်ခြေပြလိုက်တာပေါ့နော်အဲ့တော့ဒီပါဘူးအတွက်အောင်မြင်မှုလို့ပြောလို့မရပါဘူးဒါဆာလက်အတွက်ကတော့သူ့ရဲ့ဒီကစားသမားဘဝပတ်သက်နေလျှောက်လာတာအမြင့်ဆုံးစံချိန်အကောင်းဆုံးချိန်လို့ပြောလို့ရတယ်ဗျာ
ဟုတ်ကဲ့နောက်တစ်ခုကတန်းဆင်းသွားပြီနော်အတင်းသုံးနေတန်းဆင်းသွားပြီတော့ဒုတိယရင်ကတက်လာတဲ့အတင်းကြီးရောအဲ့ဒီအကြောင်းကြီးလည်းပြောပါဦ
းဟုတ်ကဲ့အခုပရီးမီးယားလိဂ်မှာတန်းဆင်းတဲ့အဲတုံးတင်ရတော့ဒါဆန်စီရဲ့စတိုက်စီတီရဲ့ဝက်ဆူရဲ့ပေါ့နော်တကယ်တော့ဒါဒီအတင်းနေရတာအရင်တော့ပရီးမီးယားလိဂ်ထိုက်တန်းအတင်းတို့ဒါတူတင်ကိုတင်ရှင်နိုင်ကစားပြီးတော့ထိုက်တန်းအတင်းတို့များတောက်ခွက်ရတဲ့အတင်းကြီးဒါပေမဲ့ဒီနေ့မှာတော့အဲတုံးတင်ရတာတန်းဆင်းသွားပြီပေါ့နော်အဲ့တော့ဒါရှိဒီပရီးမီးယားလိဂ်ကချန်ပီယံရှစ်ကတန်းတက်လာတာတော့ဒီခုပေါ့နော်ဟူဘာဟန်တန်ကတော့ဒါချန်ပီယံရှစ်မှာချန်ပီယံဖြစ်ပြီးတော့တန်းတက်လာတယ်။ဒုတိယနေရာဒီကာရက်စီးရီးအတင်းရလာတာတန်းတက်လာတယ်။ဒါပေမဲ့ဒီအဆင့်3နဲ့6ကအတင်းကြီးကတော့ဒီနေ့ညမှာဆက်ပြီးတော့ကမ်းပါပဲ။ဖူအန်နဲ့ဒါဘီနဲ့ကတော့ဒါဘီကနိုင်သွားတယ်ပေါ့နော်။နောက်တစ်ပင်းကမက်ဒဇောနဲ့အစွန်ဘီလာနဲ့ပြပထမကျုပ်မှာတော့ဒါအစွန်ဘီလာဝေးကွန်းမှာဘောင်းကြီးနဲ့နိုင်တယ်ဒီနေ့ညမှာဒုတိယကျော်ကစားမယ်။အဲ့တော့ပရီးမီးယားလိဂ်မှာတန်းတက်ဖို့တွေ့တာဝူပါဟန်တန်နဲ့ကာဒစီတီနဲ့တန်းတက်တော်ပြီလက်ကျန်တနေရာတော့ဆိုတော့ကျွန်တော်ပြောပေးခဲ့အတင်းလေးတင်ရတာပလေးအော့ကစားပြီးတော့နောက်ဆုံးဖိုင်နယ်မှာနိုင်ရတဲ့အတင်းရတာပရီးမီးယားလိဂ်တန်းတက်လာမှာဗ
ျဟုတ်ကဲ့ဆိုတော့ဒီခုပရီးမီးယားလိဂ်ပြီးသွားတဲ့အချိန်ကြာရင်ကျွန်တော်တို့နောက်တစ်ပွဲပြိုင်ပွဲတွေညွှန်နေကြမှာတော့19ရက်နေ့ကန်တဲ့ FA Cup Final ဒီပွဲရလေတကယ်ကိုပွဲကြီးပွဲကောင်းဖြစ်မယ်လို့ခံနိုင်ရတာပဲဗျနော်
ဟုတ်ကဲ့ဗျအဲ့တော့ဒီပွဲရလဲဒါနှစ်သင်းစလုံးတည်းဒါဖလားလက်မဲ့ယာရီနဲ့ဖြည့်အတွက်အကြိုင်ကစားကြမှာပွဲကြချက်စီးဘက်ကတော့ပိုဆိုးတယ်လို့ကိုကျွန်တော်ကတော့မြင်နေတာဘာလို့လဲဆိုတော့ကွန်တီရဲ့အနာဂတ်ကလည်းဒီပရီးမီးယားလိဂ်ကြိုင်ပွဲကစားနေတဲ့အချိန်မှာတော့အနာဂတ်ကမြေမြဖြစ်နေတာဒီအတင်းပါရှင်ကလည်းသိပြီးတော့အဆင်မပြေဘူးပေါ့နော်အမြင်မျိုးကလည်းမရအဲ့တော့ချက်စီးဒီတရားကွန်တီတော့ကတော့ဖီးယားတော်တော်များတဲ့ပွဲလို့ပြောလို့ရတယ်။နိုင်ရင်အတင်းတော့ကလည်းဒါဒီနှစ်မှာဖလားများတယ်ဆိုတော့မော်ယွန်အတွက်လည်းကွန်တီလောက်တော့ရည်ရည်တရားမများပေမဲ့ဒါနိုင်ယူတဲ့တော့ကဘာမှပြိတဲ့အများဆုံးဆိုတော့ပြိတဲ့တွေကိုချေးသိမ့်စီဖို့တော့ကတော့မော်ယွန်တော့ကလည်းဒီပွဲကတော်လေးရည်ကြည့်နေရဗျ။
ဟုတ်ကဲ့
ပေါ်ဘိုလ်လူပွဲဆိုတော့အတိတ်နေရာတော့ရှိနေကြသူတို့နှစ်ပင်ဒီပင်များလေးမှာတွေ့တော့ဒါတယောက်တည်းယူနိုင်ထားတယ်ဆိုတော့ချက်စီကွင်းမှာတော့ဒါမူဝတိုင်းကိုနဲ့ဝမ်းကြီးနဲ့နိုင်ထားတယ်ဒါမန်ကွင်းမှာလည်းဒါဝီလျာဂျေဒီဦးဆောင်မှုတင်ပြမှာမန်ယူကလူကာကူနဲ့လင်ကန်နဲ့ခြေပေါက်နဲ့နိုင်ယူနေတွင်ပြောနိုင်ထားတယ်ဒီနှစ်တိုက်တိုက်တွေ့ဆုံမှုမှာတော့အိမ်ကြီးနေမှာပြပြနိုင်ရတာဆိုတော့ဒါမဲ့ဒီကစားမှာတော့ဝမ်ပလေးကွင်းမှာဆိုတော့ဒီပွဲကဘယ်လိုနိုင်မယ်ပြေးပြန်တော့မလို့တက်ရတော့ပြောလို့မရတဲ့ပွဲလို့သုံးသက်လို့ရတယ်က
ဟုတ်ကဲ့ဆိုတော့ကျွန်တော်တို့အင်္ဂလိပ်ပွဲတွေပဲပြီးတဲ့အခါကျတော့မြန်မာဘောလုံးပဲတစ်ချက်ကြည့်အောင်ပါမြန်မာ U16 မင်းကလေးအသင်းဘောလုံးပွဲမှာတိုင်းမှုဗျာတလုံးနဲ့ရေးနှိမ့်သွားတယ်မြန်မာအသင်းကဘယ်လောက်လဲညံ့တာမဟုတ်ခင်ဗျဘယ်လိုဖြစ်သွားတယ်လို့ကိုကနာကိုသုံးသက်လဲ
ဒီပွဲမှာကလေးမလေးကကစားတာကောင်းပါတယ်ထိုင်းနဲ့လည်းရှည်သွားခြင်းဒီစကေးပိုင်းမှာတိတ်ကွာတာမရှိဘူးဗျာကျွန်တော်ထင်တော့နေ့စနေပိုင်းလို့ထင်တယ်အဲ့တော့ဒီမှာလည်းအပွဲကိုဝယ်အောင်ကြည့်လိုက်ရပါတယ်ဒီမြန်မာမျိုးသူကြီးအယူသက်ကြောင့်တည်းရဲ့မိစ်နဲ့ကဒီအရင်အုပ်စုဘွဲတွေလိုပေါ့နော်ဗီယက်နမ်တို့လိုဒီလောက်လောကဘွဲတွေနဲ့လိုအပတ်စဉ်ပြေးပြီးရောကစားတာမဟုတ်ဘူးကြာဒီအမြင့်ဘွဲတွေနဲ့ပဲတန်တင်ပြေးပုံစံနဲ့ပဲကစားတာကြာအဲ့တော့ဒီအရင်မောင်းခြင်းမှာလည်းဒါထိုင်းယူသက်ကြောင့်တော့ပို့ပြီးတော့အသာရမယ်ဆိုတော့မြန်မာမိကြတွေရဲ့အမြင့်ဘွဲကစားတဲ့မိစ်နဲ့ကဒီတက်စစ်ကိုမထီရဘူးကြာပြေးလိုက်ရတဲ့ကိုကလည်းတောင်းတန်ပေါ်နာနေပြစ်တံပေါ်ရတယ်ကန်လိုက်ပြီးတော့ဒါဒီရှုပ်ထုတ်ကြမိထိုင်းကဘက်ပိုင်းပိတ်သွင်းသွားတာပေါ့နော်အဲ့တော့ဒီပွဲမှာတော့ဒါမြန်မာမိကြတွေရဲ့ဒီအမြင့်ဘွဲကစားတဲ့မိစ်ကတောင်းတာတက်စစ်ကမထီရဘဲရှုပ်နေခဲ့ရလို့ကျွန်တော်ထင်နေတာပေါ့ပြီးတော့ဒီကစားသမားတွေကတော့ဒီရှိတာကအမေမျိုးခင်တို့ချိန်မအောင်လို့တော်လေးကောင်းတယ်ဗျဒီဆက်ချောက်အစင်မှာတော့တော်လေးကိုကောင်းတယ်တိုက်စစ်မီမရောက်လို့ပြောလို့ရတယ်ဒါပေမဲ့ဆိုင်တဲ့ပွဲမှာသူတို့ကမဖောက်နိုင်ဘူးမတွင်းနိုင်ဘူးဆိုတာဒီအမြင့်ဘောတွေပဲတုံးနေတော့ကျွမ်းလည်းရလဲဖန်ပြီးနေတယ်အမြင့်ဘောတွေကလည်းတိုးတိုးခက်ခဲရှိရတယ်ကိုမေဟောင်းနဲ့ဝမ်ကြီးနဲ့ရှင်သွားလို့ကျွန်တော်တော့မြင်နေတာ